ချက်တွေဥပဒေပုံမှာ66ခါကြီးကိုဒီပြောင်စုလွှတ်တော်ကနေပေါ့နော်ပြန်လဲပြင်ဆင်သုံးသပ်ပေးဖို့ဒီနေ့ပန်မြမားနေပြီးတော့ကြေညာချက်ထုတ်ပြန်တာတွေ့ရပါတယ်ဆင်မရဲ့။ဟိုဆင်မတို့ပေါ့နော်ဒီလိုတောင်းဆိုရတဲ့အခြေအနေတွေဘာကြောင့်များလဲလို့ပါရှင်
။ကျမတို့တောင်းဆိုတော့သတင်းမီဒီယာဥပဒေပါပါပါတယ်။ပြီးခဲ့တဲ့နှစ် UPR Universal Periodic Review မှာကလေးကတင်ထားခဲ့တာပါ။အခုကတော့တဖြည်းဖြည်းနဲ့ပေါ့နော်စိုက်ကားဆရာလေးတယောက်ကသူ့ Facebook မှာရေးတာကိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကအရေးယူတယ်ဆိုတာမျိုးထိမြင်လာရတယ်ပေါ့နော်။သူရကိုတမတော်ကိုတခါမီဒီယာကိုယ်တိုင်ပေါ့နော်။အဲ့ဒီလူတွေအကုန်လုံးကအချင်းချင်းကြားထဲမှာထိခိုက်နစ်နာအောင်လို့ပေါ့နော်ချက်ချင်းကြီးအဖမ်းခံရအောင်လို့ဆိုတဲ့ပုံစံနဲ့ဒီဥပဒေကိုအလွယ်ဆုံးလာတာတကြောင်။နောက်တစ်ကြောင်ကကြာတော့ဒီဥပဒေကိုမီဒီယာသမားတွေအတွက်သုံးတဲ့အသုံးမှာသတင်းမီဒီယာဥပဒေရဲ့အာမကောင်မှုသတင်းမီဒီယာကောင်စီရဲ့အခန်းကဏ္ဍကဟိုလုံလောက်တဲ့ဩဇာနဲ့လုံပိုင်ခွင့်မရှိမှုပေါ့နော်။ဒါတွေကဆက်ဆက်နေတယ်လို့ယူဆတဲ့ကြောင်ကျွန်တော်တို့ကနှစ်ခုစလုံးကိုပြန်လဲသုံးသပ်ဖို့လို့အတွက်တောင်းရတာဖြစ်ပါတယ်
။ဒီ11 Media Group ကိုပေါ့နော်ဒီတရားစွဲဆိုရမှာလဲပေါ့ဒီသတင်းမီဒီယာဥပဒေနဲ့အရေးယူဆောင်ရွက်တာမျိုးမဟုတ်ဘဲနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ခါကြီးကိုပေါ့နော်အသုံးပြုခဲ့တာဘာကြောင့်များလို့ဆရာမတို့မြင်ပါလဲရှင်
။သတင်းမီဒီယာဥပဒေကပြဿနာဖြစ်နေတယ်လို့ယူဆတယ်။ခုချိန်ဒီသတင်းမီဒီယာဥပဒေဟာအသက်မဝင်ဘူးပေါ့နော်။ဘယ်သူကမှမသုံးဘူး။တရားစွဲဆိုတဲ့သူဘက်ကလည်းမသုံးဘူး။တရားစွဲဆိုခံရတဲ့သူဘက်ကလည်းသတင်းမီဒီယာဥပဒေရဲ့အကာအကွယ်ကိုရခဲ့တယ်ဆိုတော့လည်းတစ်ခါမှမရှိသေးဘူး။သူတင်သတင်းမီဒီယာကောင်စီပေါ့။သတင်းမီဒီယာသမားတွေကိုအကာအကွယ်ပေးရုံမကဘဲနဲ့သတင်းမီဒီယာသမားတွေရဲ့အင်ဝတ်နဲ့ပတ်သက်ပြီးတော့ဩဇာရှိတဲ့ကောင်စီမျိုးဖြစ်စေတယ်။အခုကသတင်းမီဒီယာသမားတွေရဲ့အင်ဝတ်နဲ့ပတ်သက်ပြီးတော့လည်းကောင်စီကဩဇာမရှိဘူးလို့ဖြစ်နေတယ်။
ဒီအပိုင်းအတွင်းဆိုရင်လည်းပုံမှန်66ကကြီးကိုပယ်ဖြတ်တဲ့နဲ့ဆိုတော့တုံးသက်ချက်အမြင်တွေလည်းဟိုအများပြားထွက်လာတယ်ပေါ့နော်။ဒီဥပဒေကိုပယ်ဖြတ်လိုက်မယ်ဆိုရင်ဖြစ်လာမဲ့ဟိုကောင်ကျိုးဆိုးကျိုးတွေရောဘယ်လိုရှိမလဲ။ပန်မြမအနေနဲ့ရောဒီဥပဒေရောပေါ့နော်လုံးလုံးမရှိသင့်ဘူးလို့များတုံးသက်ပါသလားရှင်
။အမှန်တိုင်းပြောလို့ရှိရင်တော့ဥပဒေရဲ့မူရင်းရည်ရွယ်ချက်ဟာဒီဆွဲဆိုမှုတွေနဲ့ပေါ့နော်ကင်းမဲ့နေတဲ့အပိုင်းတွေအများကြီးဖြစ်နေတယ်လို့လည်းသတိထားမိပါတယ်။ငကိုမူလဒီဥပဒေပေါ်ပေါက်လာတဲ့ရည်ရွယ်ချက်ရဲ့အဲ့ဥပဒေရဲ့လုံထုံးလုံကြီးတွေကိုအသုံးပြုပြီးတော့မှဟလာတရားဆွဲဆိုနေတာမျိုးရောဟုတ်ရဲ့လားဆိုတဲ့တံတရားလည်းရှိနေတယ်။ဒီဥပဒေကိုဘာကြောင့်ရွေးထုတ်ပြီးတော့တုံးလိုက်တယ်ဒီဥပဒေအရာပဲအရေးယူဖို့ကြိုးစားပြီးကျန်တဲ့ဥပဒေတွေကိုအသုံးမပြုဘဲနဲ့ရှိနေလေဆိုတဲ့ကိစ္စတွေကတော့ဒီဆွဲဆိုတဲ့သူတွေပဲပုံပြီးသိနိုင်တာပေါ့နော်။ကျမဆိုရင်တာတစ်ခုကဥပဒေတစ်ခုဟာလူတွေအတွက်ပေါ့နော်ရိတ်အဝါတာကိုခံစားရမယ်ဆိုတဲ့ sense မျိုးပေးနိုင်ရမယ်အစားအခုလူတွေရဲ့အမြင်မှာတယောက်ယောက်ကငါ့ကိုစော်ကားတယ်ငါ့ကိုပုတ်ခတ်တယ်လို့ထင်ရင်ဒီဥပဒေနဲ့ပြန်တုံ့ပြန်လိုက်မယ်ဒီလူဒုက္ခရောက်သွားစေရမယ်ဒီလူထောင်ကျစေရမယ်လို့မြင်ပြီးတော့ဒီဥပဒေကိုလက်နက်လို့တုံးလို့ရတဲ့အရာလို့ဖြစ်လာတာကသာနဲ့အန်တီရဲလို့မြင်တယ်အကုန်လုံး public consultation ယူပြီးတော့မှတွတ်တော်မှပြန်လဲပြင်ဆင်သုံးသပ်ဖို့လို့ပဲအကြံပြုချင်တာကျွန်တော်တို့ကဒီဥပဒေကြီးကိုပယ်ဖြတ်ပေးရမယ်ဒီဥပဒေကြီးကိုဘယ်လိုလုပ်ပေးရမယ်လို့ကျွန်တော်တို့ပြောနေတာမဟုတ်ပါဘူး
ဒါနဲ့ဆက်ဆက်ပြီးရောပေါ့နော်ဒီဥပဒေကိုပယ်ဖြတ်လိုက်မယ်ဆိုရင်ပေါ့ဒီအမုန်းစကားတွေပြန်ပွားအောင်လှုပ်ဆောင်တာတွေရှိနိုင်တယ်ဒါအပြင်ပေါ့နော်ဒီအရေးယူဆောင်ရွက်မှုအပိုင်းတွေမှာလည်းဒီဥပဒေမရှိတော့တဲ့အခါမျိုးမှာပေါ့နော်နိုင်ငံတော်အကြီးအကျယ်ပြက်စင်မှုပုံမှန်1နှစ်လေးနဲ့ပေါ့နော်အရေးယူတာတွေဖြစ်လာနိုင်တာကြောင့်ဒါပိုဆိုးနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေတယ်ဆရာမရဲ့ဒီအပေါ်ဆရာမဟိုဘယ်လိုများမှတ်ချက်ပေးနိုင်လဲဆရာမ
အမုန်းစကားနဲ့ပတ်သက်လို့ရှိရင်တော့အမုန်းစကားလို့အနေအထိတ်ဖွယ်ဖွင့်ဖို့ကလည်းအများကြီးပြည့်ပြတ်နေပေါ့နော်နောက်တစ်ခါကြီးညိုပြည့်စင်မှုတို့ဘာလို့ဖြစ်သွားမယ်ဆိုတဲ့အခါမှာဥပဒေကအများကြီးကြည်ကြဲပြင်းပြန်ရှိနေတယ်လူတို့ဟာဥပဒေနဲ့ပတ်သက်ရင်လုံလောက်တဲ့ဘုဒ္ဓမရှိတဲ့အတွက်ကြောင့်မလို့ထင်ရပြောတဲ့လူမျိုးတွေတော့ဖြစ်နေတယ်လို့ကျွန်မထင်တယ်ဥပဒေပညာရှင်တွေကတခြားဥပဒေများတင့်လျော်ဥပဒေများနဲ့တုံးလို့ရတယ်ပေါ့နော်ဘသူဘသူမှမနစ်နာအောင်တုံးဆွဲလို့ရတဲ့ကိစ္စတွေကိုစီမံထားမှုရှိမရှိကိုကျွန်တော်တို့အရင်ဆုံးသုံးသပ်တယ်စီမံထားမှုမရှိဘူးဆိုတော့မှမလိုအပ်တဲ့ဥပဒေပယ်ဖြတ်ပြီးတော့လိုအပ်တဲ့ဥပဒေပြဋ္ဌာန်းနိုင်အောင်လို့ကျွန်တော်တို့ကဆောင်ရွက်ရ
အခုလိုအချိန်ပေးပြီးဖြစ်ပေးရတော့ RFI ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါကျေးဇူးပါ